မြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတို့မှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အသွားအလာကန့်သတ်တာအပါအဝင်ယောဂထိန်းချုပ်ရေးအစီအစဉ်တွေတိုးမြင့်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကချင်ပြည်နယ်မှာခရီးသွားရာဇဝင်မရှိသူတွေနဲ့အတိပြုလူနာနဲ့ထိတွေ့မှုမရှိသူတွေအပါအဝင်ယောဂဘူးကူးစက်သူတွေတိုးလာနေတာကြောင့်မြို့နယ်တို့မှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်တာပါ။မိုးညင်းတဲ့ဖားကန်မြို့နယ်တွင်နေထိုင်သူတွေကိုဒီကနေ့ကစပြီးတော့မလူဝတ်ဖဲအိမ်ပြင်မထွက်ကြဘူးကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အတိပြုလူနာတရားကျော်ရှိနေတဲ့ကချင်ပြည်နယ်မှာပိုးရိပ်လူနာတွေကိုမြစ်ကြီးနားပြည်သူစေယုံကြီးနဲ့မိုးညင်းခရိုင်စေယုံကြီးအပါအဝင်မိုးကောင်းမြို့နယ်စေယုံနဲ့ဖားကန်စေယုံတည်တကူစေယုံအပြင်ရွှေကူစေယုံတို့မှာပါထရှိကူတာပေးနေတာပါ။အတိပြုလူနာ18ဦးရှိနေတဲ့မိုးညင်းမြို့နယ်မှာတော့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတော့မယ်လို့မြစ်တာမွန်လူမှုကူညီရေးအသင်းဥက္ကဋ္ဌဦးခင်အောင်ကပြောပါတယ
်။လိုက်နာမှုကပထမ first wave တုန်းကတော့အားနည်းတယ်။အခု second wave မှာတော့အရင်နဲ့ဆိုင်တော့အများကြီးတော့လိုက်နာနိုင်ပါပြီ။သို့တော်လည်းအပြည့်အဝတော့မဖြစ်နိုင်သေးဘူးဗျာ။စကုပါလာဆေးဥမှာထားတယ်ဗျာ။အဲ့မှာခုနောက်ထပ်ကျွန်တော်တို့ college ကျောင်းမွန်ညင်းတီတီ college မှာတနေရာထားတာပေါ့နော်။ဥတရေးပိုင်းကတော့ခရူးတော့စိုက်ပါတယ်။သောတော့ခုနတော်လို့ပါဗျာစိတ်ကလိုက်နိုင်လို့ပိုင်းကတော့နည်းနည်းအားနည်းပါဗျာ
ဝဉ္ညင်းမျိုးနယ်ကယောဂတန်တရားရှိသူတွေရဲ့တခွဲနမူနာတွေကိုတော့မြစ်ကြီးနားပြည်သူစေယုံကြီးစီပို့ဆောင်ပေးနေရတယ်လို့ဦးခင်အောင်ကပြောပါတယ်ကချင်ပြည်နယ်ရင်းကမြို့နယ်ပေါင်း18ခုမှာယောဂတန်တရားရှိသူအပါအဝင်အတိပြုလူနာနဲ့ထိတွေ့မှုရှိခဲ့လို့အသွားအလာကန့်သတ်ခံရသူကတော့စုစုပေါင်းဦးရေ3500ကျော်အထိရှိနေပါတယ်ကိုဗစ်ယောဂဘူးကူးစက်ခံရသူဒုတိယအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလည်းမနေ့ကတနင်္လာနေ့တရက်ထဲမှာလည်းပိုးရိပ်လူနာထပ်တိုးဦးရေ29ဦးရှိခဲ့ပြီးအဲ့ဒီရက်မတိုင်ခင်တနင်္ဂနွေနေ့တုန်းကတော့ထပ်တိုးလူနာ55ဦးထိရှိခဲ့ပါတယ်။စစ်တွေမြို့အနီးကအုံတော်ကြီးဒုက္ခသည်စခန်းမှာတော့လူဦးရေ2900ကျော်နေထိုင်ပြီးကိုဗစ်နဲ့ပတ်သက်လို့ကျန်းမာရေးဆောက်ရှောက်မှုပေးနေပေမဲ့တခြားလူဝဲချက်တွေတော့ရှိနေတယ်လို့သိရပါတယ်။ဒုက္ခသည်တွေအတွက်ပုံမှန်အချိန်မှာလိုအပ်နေတဲ့အကူအညီတွေကအခုလိုကာယယောဂကာလမှာပိုပြီးခက်ခဲနေတယ်လို့အဲ့ဒီဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးမောင်မောင်ကပြောပါတယ်။
ဟိုဒုက္ခရဲ့စကမှာအင်သာဆော့ဖို့လွယ်ပါဆိုးကတော်တော်များများပြစီပါနောက်တစ်ချက်ကတချို့လူတွေကဟိုကဘာစာနာတွေကကိုရတယ်တရားရကိုင်းတော့မှဆိုင်ဆဲရကိုင်းတော့ရတယ်ဆရာမ20ရကိုင်းတော့ဟိုစာနာရေးကများလို့တော်တော်များများခက်ပြီးဖြစ်နေတယ်ကျွန်တော်လည်းတင်ပြရောတင်ပြရောအခုဒီမရစီဘူ
းကိုဗစ်ယောဂကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာကယောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်လာနိုင်ပြီဆိုပေမဲ့တခြားပြည်နယ်နဲ့တိုင်းတွေမှာပိုးရိပ်လူနာတိုးလာတာတွေရှိနေလို့ပြည်သူတွေမပေါ်စားဖို့အွန်လိုင်းကနေသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတိပြုလူနာပေါင်း 32,205 ဦးရှိနေပြီးသေဆုံးသူကတော့914ဦးရှိနေပါတယ်။သေဆုံးလူနာတွေရဲ့95ရာခိုင်နှုန်းလောက်ကနာတာရှည်ယောဂအခန်းရှိသူတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူတွေနဲ့ယောဂအခန်းရှိသူတွေပိုပြီးသတိရှိကြဖို့ကိုကျမရင်းနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။